2021-2022 ဘာနာရေးနှစ်အတွင်းမှာအိန္ဒိယနိုင်ငံရဲ့စီးပွားရေးတိုးတက်မှုနှုန်းက7ရာခိုင်နှုန်းရှိလိမ့်မယ်လို့အိန္ဒိယအစိုးရကတောက်ကြနေကပြောပါတယ်
The V-shaped economic recovery, you know, without a second wave, makes India the.
In the area, V-pondra, Sibuai zautho jase niragane, tshaynu pyanle tode me, India nai ngaye Sibuai ga, COVID tudia lai mishi ra jao, mwara chama ye ma thuja re phi ya tuku phit par de. Kagwa si amyaw mya thope ni ra ga le, Sibuai go pyanle nalan thula ba se lai me, athu thapin, win saw mu longan ma phit par de lo, India nai ngaye Sibuai ajan pe phwe aji ke, Dr. K.V. Subramanian ga pyo par de.တင်လာနေကအိန္ဒိယအစိုးရကထုတ်ပြန်တဲ့စီးပွားရေးနဲ့လည်းစစ်တမ်းမှာပါရှိတဲ့ခမန်းချက်ကအပြည်ပြည်ဆိုင်ရာငွေကြေးရမငွေအဖွဲ့ IMF ကခမန်းထားတဲ့2021-22ဘာသာရေးနှစ်စီးပွားရေးတိုးတက်မှုနှုန်း 17.5 ရာခိုင်နှုန်းနဲ့လည်းကိုက်ညီနေပါတယ်။ပြီးခဲ့တဲ့2020ခုနှစ်ကတော့အိန္ဒိယစီးပွားရေးကအနုလက္ခဏာ 9.9 ရာခိုင်နှုန်းကျဆင်းခဲ့တာဖြစ်ပါတယ်။လူဦးရေ 1.3 ဘီလီယံရှိတဲ့အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ10သန်းခွဲရှိနေပြီးကမ္ဘာမှာဒုတိယအများဆုံးကူးစက်ခံရတဲ့နိုင်ငံဖြစ်ပါတယ်။ဒီအပိုင်းအတွင်းမှာတော့ကူးစက်မှုနှုန်းတိတိတသာကျဆင်းလာနေပါတယ်။ကာကွယ်ဆေးထိုးနှံပေးမှုကလည်းစီးပွားရေးတိုးတက်မှုကိုအပြည့်ပေးလိုက်မယ်လို့တာဝန်ရှိသူတွေကခန့်မှန်းနေကြပါတယ်။လောလောဆယ်မှာတော့စက်ပြိုးရေးဥပဒေအသစ်တွေကိုအပြင်းထန်ဆန့်ကျင်ကန့်ကွက်နေတဲ့လက်သမားတွေရဲ့ဆန္ဒပြမှုနဲ့မကြိမ်မသက်ဖြစ်မှုတွေကိုအိန္ဒိယအစိုးရရင်ဆိုင်နေရပါတယ်ခင်ဗျ။